ရုရှားပါလီမန်ကိုတရင်ငါဖက်ချဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီကြောင်းနဲ့ပြက်ပြက်လိုက်တဲ့အကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။အစိုးရရဲ့လိုရည်တွေကိုစောင့်ကြည့်ထိန်းချုပ်မှုတာဝန်ရှိတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုဝန်ကြီးချုပ်ကဟန်တားခဲ့တဲ့လိုရည်အဖြစ်တရားရုံးချုပ်ကတခဲနဲ့ဆုံးဖြတ်လိုက်တာပါ။ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံခေါ်တက်ဖို့နောက်ဆုံးသတ်မှတ်ရမတိုင်ခင်တရင်ရှိပတ်လိုမှာတရင်ငါဖက်ဆိုင်းငံ့ခဲ့တာကိုလည်းတရားရုံးချုပ်ကထောက်ပြခဲ့ပါတယ်။အော်တိုဘာလ30ရက်နေ့မှာ EU ကခေါ်တက်ဖို့သတ်မှတ်ထားပြီးဒီလိုအရေးကြီးတဲ့အချိန်ကာလမျိုးမှာလွှတ်တော်ရဲ့ဒီမိုကရေစီနီးကျလုပ်ငန်းစဉ်တွေကိုအချိန်တိုကျဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ကဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ပရိရှာလွှတ်တော်မှာအထူးသဖြင့်အောက်လွှတ်တော်ဟာပြည်သူလူထုကရွေးချယ်တင်မြှောက်ထားတာဖြစ်တာကြောင့်တိုင်းပြည်အတွက်အရေးကြီးတဲ့အပြောင်းအလဲနဲ့ကြုံရမယ့်အချိန်မျိုးမှာလူထုအသံကိုထင်ရှားဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ပရိရှာလွှတ်တော်ကိုလက်တလုံးအော်တိုဘာလလည်းထိဆိုင်ထားတာပါ။ဒါမှမဟုတ်လွှတ်တော်ရဲ့လုပ်ငန်းတွေကိုချက်ချင်းပြန်ဆန်နိုင်မှုတက်ဆိုင်ရာတာဝန်ရှိသူတွေစီစဉ်မှုလည်းတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့ EU ကနေဗြိတိန်ခွဲထွက်ရမှာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေတတ်မှတ်ရမှာခွဲထွက်မယ်ဆိုပြီးကြေပေးထားပါတယ်။ EU နဲ့သဘောတူညီချက်မရဘဲနှုတ်ထွက်မဲ့အစီအစဉ်ကိုကန့်ကွက်ဖို့အလားအလာရှိနေတဲ့လွှတ်တော်ကိုဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ကခွင့်ပြုချက်တောင်းခံခဲ့တာကိုတော့အဲလစ်ဘက်ပြည်မကြီးကလည်းခွင့်ပြုချက်ပေးထားတာဖြစ်ပါတယ်။